မြန်မာနိုင်ငံမှာဒီလကုန်ကြရင်ပြည်သူလွတ်တော်အမျိုးသားလွတ်တော်တိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်လွတ်တော်တွေကိုခေါ်ယူတော့မှာမို့လွတ်တော်ခေါ်ယူရေးဆိုင်ရာဥပဒေဤဥပဒေစာအုပ်18မျိုးကိုစစ်အစိုးရကပုံနှိပ်ထုတ်ဝေဖြန့်ချိလိုက်ပါတယ်ဒီဥပဒေတွေဟာအရင်ဖွဲ့စည်းပုံအရပြဋ္ဌာန်းခဲ့တဲ့လွတ်တော်ခေါ်ယူရေးဥပဒေတွေနဲ့မတူဘူးလို့ဥပဒေပညာရှင်တွေကသုံးသပ်ပါတယ်မကြခင်ဖြစ်လာတော့မဲ့အစိုးရတစ်တရက်ထဲမှာကျင့်သုံးဆောင်ရွက်သွားမဲ့ဒီဥပဒေတွေအပေါ်မှာအများစိတ်ဝင်စားနေကြရဲဆိုတဲ့အကြောင်းကိုတော့စုံစမ်းထားတဲ့မတ်တင်းတီရီပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်၃ရက်စလုံးနဲ့ဆိုင်တဲ့ဥပဒေဤဥပဒေ18မျိုးရဲ့စာအုပ်တွေကိုဒီကနေ့စတင်ဖြန့်ချိရောင်းချလိုက်တာပါ။နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတရွေးချယ်တင်မြှောက်ခြင်းဆိုင်ရာဥပဒေအပြင်တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်ဆိုင်ရာဥပဒေနဲ့ဤဥပဒေတွေအပါအဝင်ပြည်ထောင်စုအစိုးရအဖွဲ့ဆိုင်ရာဥပဒေလိုမျိုးအစရှိတဲ့အချက်အလက်တွေပါဝင်ပါတယ်။ဒါကြောင့်မလို့လွှတ်တော်အသစ်တဲကိုသွားကြမယ်ကိုယ်စားလှယ်တွေအနေနဲ့ဒီဥပဒေနဲ့ဤဥပဒေဆိုင်ရာအချက်အလက်တွေဟာအရေးကြီးတယ်လို့ရှင့်နေကြီးဦးအောင်သိန်းကပြောပါတယ်
။ဒီကမ္ဘာရွေးချယ်ဝင်ရွေးချယ်နည်းဆိုရယ်ဒီပြဋ္ဌာန်းတဲ့ဥပဒေတွေဤဥပဒေရယ်ဒါအရေးကြီးတာပဲပေါ့နော်။ဟာအစိုးရအဖွဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေလို့နော်တိုင်းဒေသပြည်နယ်စိုးရဖွဲ့ဥတွေတို့နော်ကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဒေသဥတွေတို့ဆိုရလေရလဲဒါကျွန်တော်တို့ဒီဖွဲ့စည်းပုံအစ်စ်ရပေါ်ပေါက်လာတဲ့ဒီစွတ်တော်တွေအရာဆိုရင်ဒီဥတွေတွေဟာဖြစ်ရင်အကုန်လုံးဒါလိလပင်းတဲ့ဥတွေတွေပါပဲနော်တရားစီရေးဥတွေကတော့ကျွန်တော်တို့ရှိခဲ့တဲ့ဟာမြို့နယ်ခရိုင်တိုင်းဘ ഹു ဆိုတဲ့သဘောမျိုးနဲ့ဆိုင်အခုဆိုတော့ဒီတိုင်းဒေသကြီးဆိုတော့တိုင်းဒေသကြီးစွတ်တော်တွေတိုင်းဥတွေတွေရှိမယ်နောက်ပြီးတော့ဒီပြည်ထောင်စုတရားစီရင်ရေးဆိုင်ရဲ့အဆင့်ရောက်တဲ့အခါဥပဒေတွေရှိမယ်အဲ့လိုလေပေါ့နော်ဥပဒေကတော့သူ့ဒီဒေသလိုက်ခွဲခြားထားတဲ့တရားရုံးတွေမှာကျင့်သုံးအောင်မဲ့ဥပဒေတွေပါပဲ
ဒါဟာလွှတ်တော်တရက်အတွက်လုံထုံးလုံနီးဆိုင်ရာဥပဒေနဲ့ဤဥပဒေပြဋ္ဌာန်းချက်တွေဖြစ်ပါတယ်အခုထုတ်ဝေလိုက်တဲ့ဥပဒေနဲ့ဤဥပဒေတွေဟာအရင်နိုင်ငံမှာရှိခဲ့ဘူးတဲ့ဖွဲ့စည်းပုံအရပြဋ္ဌာန်းခဲ့တဲ့လွှတ်တော်ခေါ်ယူရေးဆိုင်ရာဥပဒေတွေနဲ့တော့အလွန်ကွဲပြားတယ်လို့ဥပဒေပညာရှင်တွေကသုံးသပ်ပါတယ်အကြောင်းကတော့လွတ်လပ်ရေးရပြီးရေးဆွဲခဲ့တဲ့1948ခုနှစ်အခြေခံဥပဒေနဲ့အခုမြန်မာအစိုးရကပြဋ္ဌာန်းလိုက်တဲ့ဥပဒေတွေဟာမတူကွဲပြားတာတွေရှိနေပြီးတော့အထူးသဖြင့်ကတော့တိုင်းဒေသကြီးခွဲခြားသတ်မှတ်မှုတွေအပြင်စစ်တပ်ရဲ့အခမ်းကဏ္ဍကိုအခိုင်အမာရအောင်ထည့်သွင်းထားတာတွေတွေ့ရတယ်လို့လည်းရှင်းနေဦးအောင်သိန်းကသုံးသပ်ပါတယ်
။ဒါပေမဲ့ရခိုင်ကျွန်တော်တို့48ခုနှစ်ဖွဲ့စည်းပုံကကြည့်ခဲ့ရင်တော့လေဒီလိုတိုင်းဒေသကြီးနော်ဒီလိုပြည်ထောင်စုနော်တရားစီရေးဆွဲမှုဒီလိုခွဲခြားသတ်မှတ်ထားတဲ့အတိုင်းအတာကြီးမရှိဘူးလေနော်ဒီဘက်ပိုင်းကျမှဆိုတော့ဒီဒေသစီစုတိုင်းရဲ့ဒေသခွဲခြားသတ်မှတ်ပြီးတဲ့အခါကျတော့ဒီဝန်ကြီးချုပ်ကြီးကိုယ်တိုင်အတိုင်းဒေသဝန်ကြီးချုပ်ကြီးဖြစ်နေရှိတာမျိုးဆိုတော့ဒီဖွဲ့စည်းပုံစံကမတူတဲ့အတွက်လေဒီဥပဒေရမတူတဲ့ဥပဒေတွေဖြစ်နေကျွန်တော်ထွက်ပေါ်လာတာပေါ့နော်နိုင်ငံတော်အကြံသားရင်မျိုးကောင်စီရေးဆွဲဆိုသူတို့ရဲ့ဒီတပ်မတော်က25ရာခိုင်နှုန်းအပြည့်ယူထားပြီးတဲ့ဒီစွတ်တော်နေရာဒီမှာနော်အခိုင်အမာယူထားပြီးတဲ့နောက်ပိုင်းမှာအဲ့ဒီအတွက်ကိုလဲဒါရည်စူးပြီးတော့ရေးဆွဲထားတဲ့ဖွဲ့စည်းပုံစနစ်ဖြစ်တဲ့အတွက်ကြောင့်ဒီဥပဒေတွေနီးဥပဒေရရခိုင်ရခိုင်ကပြဋ္ဌာန်းခဲ့တဲ့ဒီစွတ်တော်ဥပဒေနဲ့မတူညီတဲ့အချက်လက်တွေတော့တော်များများရှိနေမှာတော့သိကြပါရဲ့
ဒါကတော့ရှေ့နေကြီးဦးအောင်သိန်းပြောပြခဲ့တာပါရှင်မြန်မာနိုင်ငံမှာနှစ်20ကျော်အတွင်းပထမဦးဆုံးအကြိမ်ဖြစ်နေပြည်တော်မှာလာမယ့်ဇန်နဝါရီလ31ရက်နေ့မှာလွှတ်တော်ခေါ်ယူကျင်းပမှာဖြစ်ပါတယ်ဒီလွှတ်တော်အသစ်ကိုရွေးကောက်ပွဲမှာအနိုင်ရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေတက်ရောက်မှာဖြစ်ပြီးတော့အဲ့ဒီအချိန်မှာတိုင်းရင်းသားပါတီတွေရဲ့ကိုယ်စားလှယ်တွေပါဝင်တယ်ဆိုပေမဲ့အများစုကတော့မြန်မာစစ်အစိုးရဝန်ကြီးချုပ်ဦးသိန်းစိန်ခေါင်းဆောင်နဲ့ကြက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေဖြစ်ပါတယ်ရှင်